နိုင်ငံတကာအတိုက်အဝန်းနဲ့ဒေသတွင်းအာရှနိုင်ငံတွေပေါ်စစ်ကောင်စီကမထင်မမြင်ပြုတဲ့အတိုင်မြန်မာပေါ်ပိတ်ဆို့အရေးယူတာကိုစဉ်းစားသင့်တယ်လို့ဩစတြေးလျအတိုက်ခံနိုင်ငံကြားရေးပြောရေးဆိုခွင့်ရှိသူအထက်တော်အမဆိုင်မွန်ဘာမင်ဟမ်ကပြောကြားလိုက်ပါတယ်မြန်မာအီရန်နဲ့တရုတ်စတဲ့နိုင်ငံတွေအတွင်းဖြစ်ပေါ်ခဲ့တဲ့လူခွေရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူလူပုဂ္ဂိုလ်တွေပေါ်ပိတ်ဆို့အရေးယူတာကိုထောက်ခံမယ်လို့သူကဆိုပါတယ်ရပောင်း650ကြာထောင်ချခံရပြီးတဲ့နောက်ဩစတြေးလျစီးပွားရေးပညာရှင်ရှောင်းထားနယ်ကိုလွတ်ပေးလိုက်တဲ့အခါမှာပိတ်ဆို့အရေးယူမှုချမှတ်တဲ့ဒလားလို့မေးတဲ့အခါမစ္စတာဘာမင်ဟမ်ကအခုလိုဖြေကြားခဲ့တာပါစစ်ကောင်စီကျူးလွန်ထားတဲ့လူခွေရေးချိုးဖောက်မှုတွေကိုလက်ယူမပြုသင့်ဘူးလို့သူကဩစတြေးလျ ABC သတင်းဌာနရဲ့ Insiders အစီအစဉ်ကိုပြောပါတယ်ဒါပေမဲ့မြန်မာပေါ်ပိတ်ဆို့အရေးယူဆုံးဖြတ်ရမှာဩစတြေးလျရဲ့အမျိုးသားအကျိုးစီးပွားကအဓိကဖြစ်ရပါမယ်လို့ဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ကတော့ဆိုပါတယ်မြန်မာစစ်ကောင်စီရဲ့လူခွေရေးချိုးဖောက်မှုတွေကိုကျွန်တော်တို့ဆက်လက်ပြောဆိုနေပါပါဒါကတော့အပြောင်းအလဲမရှိပါဘူးလို့ ABC သတင်းဌာနကဝန်ကြီးချုပ်ကပြောပါတယ်။ရှောင်းတန်တဲ့လွတ်ပြောက်လာခဲ့တာနဲ့ပတ်သက်ပြီးကျွန်တော်တို့ကစော်အောင်စီယုံခဲ့တယ်လို့အာဆီယံရဲ့စီယုံပြောစင်မှုနဲ့ထောက်ခံမှုကလည်းအလွန်ရေးချိခဲ့ပါတယ်လို့ဝန်ကြီးချုပ် Albanese ကပြောကြပါတယ်။